အချင်းသားလဲလေအစီအစဉ်နဲ့အီရန်နိုင်ငံကပြန်လွတ်လာတဲ့အမေရိကန်နိုင်ငံသား၅ဦးဒီကနေ့ပဲအမေရိကန်ကိုပြန်ရောက်လာပါပြီ။အမေရိကန်မှာရာဇဝတ်မှုတွေနဲ့ဖမ်းဆီးခံထားရတဲ့အီရန်နိုင်ငံသား၅ဦးနဲ့အပြန်အလှန်လဲလှယ်ပြီးတော့လွတ်မြောက်လာသူတွေကိုမနေ့အစောပိုင်း၄ချောင်းကနေပြန်ရောက်လာချိန်မှာမိသားစုတွေမိတ်ဆွေတွေကဝမ်းမြောက်ဝမ်းသာကြိုဆိုခဲ့ကြပါတယ်။လွတ်မြောက်လာသူတွေထဲမှာအမေရိကန်အီရန်နိုင်ငံသား၂ဦးဖြစ်တဲ့စီမက်နမဇီနဲ့အာမက်ဆာကီဗြိတိန်နိုင်ငံသားမော်ရက်ဒဘတ်တို့လည်းပါဝင်ပါတယ်။ဂျန်နဲ့နှစ်ယောက်ကတော့မိသားစုရဲ့ဆန္ဒအရလူသိရှင်ကြားထုတ်ပေါ်ပြောဆိုထားတာမရှိပါဘူး။အီရန်နိုင်ငံသားရဲ့ဝင်ကြီးဌာနကတော့လွတ်မြောက်လာတဲ့အီရန်နိုင်ငံသားနှစ်ဦးကတခြားနိုင်ငံကိုဆက်လက်ထွက်ခွာသွားမှာဖြစ်ပြီးဂျန်နဲ့နှစ်ဦးသာအမေရိကန်မှာနေခဲ့မယ်လို့ပြောပါရတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့နှစ်နဲ့ချီပြီးပင်ပန်းဆင်းရဲမှုတွေမတိကျမရေရာမှုတွေနဲ့ဒုက္ခဆင်းရဲတွေကိုခံခဲ့ရပြီးနောက်ပိုင်းမှာတော့သူတို့တွေကချစ်သူခင်သူတွေနဲ့ပြန်လည်စုံစည်းနိုင်ပြီလို့ထုတ်ပြန်ကြမှာဖော်ပြခဲ့ပါရတယ်။ဒီဖြစ်စဉ်မှာကူညီပေးခဲ့တဲ့ကာတာ၊အိုမန်၊တောင်ကိုရီးယားနဲ့ဆွစ်ဇာလန်အစိုးရတွေကိုလည်းကျေးဇူးတင်ကြောင်းပြောထားပါတယ်။ပြန်ပေးဆွဲမှုမတရားဖန်ဆီးခံရမယ့်အနေနဲ့စတာတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဌာနရဲ့သတိပေးချက်တွေကိုမီးမောင်းထုတ်ပြထားကအီရန်ကိုခရီးသွားလာတာတွေမလုပ်ဖို့ကိုလည်းဘိုင်ဒန်ကသတိပေးခဲ့ပါတယ်။အီရန်သမ္မတဘီဘရာဟင်ရိုက်စီကတော့ဒီလိုအကျဉ်းသားဖလှယ်တာဟာအီရန်နဲ့အမေရိကန်ကြားလူသားချင်းစာနာထောက်ထားမှုဆိုင်ရာလုံဆောင်ချက်တစ်ခုအတွက်ခြေလှမ်းတစ်ခုဖြစ်လာနိုင်တယ်လို့ပြောသွားပါတယ်ရှင်။